အမေရိကန်နိုင်ငံက United လေကြောင်းလိုင်းလေယာဉ်ပေါ်ကနေခီးတဲ့တူကိုရှီကာဂိုမြို့လေဆိပ်မှာဧပြီလ9ရက်နေ့ကလေယာဉ်ပေါ်ကအာတမဒျူတိုက်ဆွဲချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့အဲ့ဒီလိုပြုမှုဆက်ဆံမှုမျိုးနောက်ထပ်ဘယ်တော့မှမဖြစ်စေရဘူးလို့လေကြောင်းလိုင်းရဲ့အကြီးအကဲ Oscar Munoz ကပုံထိုးနေမှာပြောကြားလိုက်ပါတယ်။အဲ့ဒီခီးတဲ့ဗီယက်နမ်နယ်ပွားအမေရိကန်နိုင်ငံသား David Dow ဟာဆရာဝန်တူဦးဖြစ်ပြီးသူ့ရဲ့လေယာဉ်ထိုင်ခုံပေါ်ကလုံကြုံရေးတွေကအာတမဆွဲချခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရပြီးသွေးထွက်တန်ရုပ်ဖြစ်သွားကြတာပါ။အဲ့ဒီဖြစ်ရပေါ်ဝေဖန်ပြောဆိုမှုတွေကြီးထွားလာနေတဲ့အချိန်မှာပဲမြူနိုစ်ကတန်ဝေကရတဲ့လေတံနဲ့လေယာဉ်ပေါ်ကဆွဲချခံခဲ့ရတဲ့ဒေါက်တာဒေါကိုအကြီးအကျယ်တောင်းပန်လိုက်ပြီးခီးတဲ့တွေကိုလေယာဉ်ပေါ်ကနေလုံကြုံအရာရှိတွေနဲ့အာတမဆွဲချမှုမျိုးလုပ်တော့မှာမဟုတ်ကြောင်းအဲ့ဒီလိုလုပ်ဖို့မသင့်တော်ကြောင်းဘူထုနဲ့မှာ ABC ရုပ်သံဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားခဲ့ပါတယ်။မြူနိုစ်ရဲ့အဲ့ဒီလိုပြောဆိုမှုဟာခီးတဲ့ဒေါက်တာဒေါအနေနဲ့ရန်လိုတဲ့အပြုမှုရှိတဲ့ကပြည့်ရပြည့်လုပ်တယ်ဆိုတဲ့ပြောဆိုခဲ့တာအပါအဝင်သူအစောပိုင်းကပြောခဲ့တဲ့ဝစ်ဂျေတန်းဂျေလေတန်းနဲ့ပြောတာမျိုးနဲ့ကွာခြားနေတာဖြစ်ပါတယ်။ဖြစ်စင်မှာရှီကာဂိုကနေကန်တက်ကီပြည်နယ်လူဗန်မြို့ကိုပြန်တမ်းမဲ့ United လေကြောင်းလိုင်းခီးစဉ်အတွက်ခီးတဲ့တွေကိုတတ်မှတ်ထားတဲ့ထိုင်ခုံအရေးအတွက်ထက်ပိုပြီးရောင်းချခဲ့တာမှာနောက်ပိုင်းလေရင်ဝန်တန်းတချို့လူဗန်မြို့ကိုသွားစရာရှိလာတဲ့အတွက်ခီးတဲ့လေဦးကိုဆင်းပေးဖို့တောင်းတာမှာဒေါက်တာဒေးဗစ်ဒေါက်ကဆင်းမပေးတဲ့အတွက်လေစိတ်လုံကြုံရေးရဲတပ်ဖွဲ့တွေကသူ့ကိုအတင်းဒျူတိုက်ဆွဲချသွားခဲ့တာဖြစ်ပါတယ်။